ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့105မိုင်မှာအင်္ဂါနေ့ညနေပိုင်းတုန်းကမိုင်းတလုံးပေါက်ကွဲခဲ့ပြီးတော့နောက်ထပ်မိုင်းတလုံးကိုလုံခြုံရေးတပ်ဖွဲ့တွေကရှင်းလင်းခဲ့ရပါတယ်။ဒီမိုင်းပေါက်ကွဲတာကြောင့်ထိခိုက်သေးကြတာတော့မရှိပေမဲ့မူဆယ်မြို့မှာလုံခြုံရေးတင်းကျပ်ထားပါတယ်။ဒီရပိုင်းတွေအတွင်းမှာအစိုးရတပ်နဲ့ပလောင်တပ်ဖွဲ့တွေအကြားနေစဉ်ရက်ဆက်ဆူဆူလိုတိုက်ပွဲတွေဖြစ်ပွားနေပြီးတော့ဒီလအတွင်းမှာဆိုအကြိမ်20နီးပါးဖြစ်ပွားခဲ့တာဖြစ်ပါတယ်။ပြည်စုံကတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ဒီမိုင်းပေါက်ကွဲမှုဟာတရုတ်မြန်မာနယ်စပ်ကုံတွယ်ရေးရဲ့အဓိကကုံတွယ်ရေးစခန်းမူဆယ်105မိုင်မှာဒီလ9ရက်နေ့ညနေ 4:05 မိနစ်ကဖြစ်ပွားခဲ့တာပါမိုင်းပေါက်ကွဲမှုအခြေအနေကိုတော့လုံခြုံရေးတပ်ဖွဲ့ကတာဝန်ရှိသူတဦးကအခုလိုပြောပါတဲ့
မူဆယ်မြို့105မိုင်မိုင်းယူကြီးရွာပြည်တော်စုဇမ်းမကြီးကနေမှာပေတရာအကွာမှာရှိတဲ့ဘုန်းကြီးကျောင်းအမိကကျတော့ထေရဝါဒဘုန်းကြီးကျောင်းအဝင်းသားဝဲဘက်ချမ်းရှိတို့ယမနီပင်ဝါကြမ်းမှာထောင်ထားတဲ့အသမိုင်းတုံးကပောက်ကွဲသွားတာလူပိဿံပစ္စည်းဘာမှထိခိုက်မှုမရှိဘူးဗျ။ဥပအောင်ခွဲကသွားပြီးအမှနေမင်းရှင်းနေဆောင်ရနေတဲ့အချိန်မှာပောက်ကွဲတဲ့နေရာကနေ20အကွာယမနီပင်ဝါကြမ်းမှာပဲကျွတ်ကျွတ်အနက်နဲ့ထုတ်ထားတဲ့တော်မိုင်းတို့ယူစားတဲ့အထုပ်တစ်ခုကိုတွေ့ရှိရတယ်ဗျ။ CNT ဆိုတဲ့ရောင်းကိုအသွင်ပြထားတဲ့တက်လို့မိုင်းတစ်ခုတွေ့ရှိရတယ်ပေါ့။မိုင်းကိုအဆက်မဲ့အထိကျွန်တော်ပြန်ပြီးလုပ်လိုက်နိုင်တယ
်။လောလောဆယ်မှာလက်သက်တရခံကိုစုံစမ်းနေစေရှိပြီးမူဆယ်မြို့လုံခြုံရေးကိုတိုးမြင့်ထားတယ်လို့လည်းပြောပါတဲ့။ဒေသခံတချို့ကဒီပေါက်ကွဲမှုဟာလက်ရှိအစိုးရနဲ့တိုက်ပွဲဖြစ်ပွားနေတဲ့ TNLA ခေါ်ပလောင်တပ်ဖွဲ့ရဲ့လက်ချက်အဖြစ်ပြောဆိုကြပေမဲ့ TNLA အဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးတက်အိုက်ကျော်ကညင်းဆိုပါတဲ့။
ဒီအရမရှိဘူး။အဲ့ဒီကကြရမုံရလို့ပြောတယ်။အဲ့ဒီမုံရမှာတနေ့တလူရမရှိဘူး။ကျွန်တော်အလွှရှာရနေနေတာ
။ဒီကနေ့မနေ့ပိုင်းမှာတော့ရှမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်အုတ်ချုပ်ခွင့်ရဒေသဖြစ်တဲ့မန်တုံမြို့နယ်အတွင်းမှာတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တယ်လို့လည်းပြောပါတယ်
။အာဟိုဒီကတော့တိုက်ပွဲနဲ့နေရာထပ်မံဖြစ်ပွားတယ်။အာဒီတကဒီမန်တုံမြို့နယ်ထဲမှာပဲနေရာတော့ငါတိုက်ပွဲတိစီရတော့မတိရသေးဘူး။မင်းရတော့လေးပြင်ဖြစ်တယ်ဒီဒီကောင်ပြစ်ခတ်တဲ့ခဲမှုကတော့တုံးပြင်လာပြီ။အာပြည်ထဲနေရာတော့မန်တုံမြို့နယ်ထဲမှာပဲဒီလေခွန်လေခွန်ကြီးကလူမတင်ရဖြစ်တယ်တုံးမြို့ကြီးကလူမတင်ဖြစ်တယ်မင်းရဘောနာတုံးမြို့ကြီး။အာဒီနောက်ရင်းနေရာကတော့နမ်ကျူကြီးမှာ။အာဒီလက်မှာဒီနေ့အပါဆင်လို့စကူးပြင်ဖြစ်တယ်
ဒီတိုက်ပွဲတွေအတွင်းမှာထိခိုက်ကြဆုံးတာတွေရှိပေမဲ့အသေးစိတ်တော့ပြောဆိုတာမရှိပါဘူး။ဒီလနှစ်ရက်နေ့ကဖြစ်ပွားတဲ့နန်းခမ်းမြို့နယ်အတွင်းတိုက်ပွဲမှာအစိုးရတပ်မတော်ဘက်ကပစ်ခတ်တာကြောင့်အသက်90အရွယ်အဖွားအိုတူဦးသေဆုံးကြောင်းနဲ့အမျိုးသမီး3ယောက်ထိခိုက်ကြောင်းဒေသခံတွေကပြောဆိုပါတဲ့။တပ်မတော်ဘက်ကလည်းဒီလ5ရက်နေ့က TNLA ပလောင်တပ်ဖွဲ့ဘက်ကပစ်ခတ်တာကြောင့်နန်းခမ်းမြို့ပန်းထိုလင်းရွာကအရသား3ဦးဘုံစားထိမှန်ကြောင်းသတင်းထုတ်ပြန်ပါတဲ့။မေလာရှိရနေ့ကတော့နမ်တူမျိုးနဲ့မိုင်းရင်ကျေးရွာကလက်ကွင်းအတွင်းမှာတွေ့ရှိတဲ့မြင်းမျိုးမိုင်းဟောင်းတစ်လုံးကိုစော်ကစားရာမှာမိုင်းပေါက်ကွဲမှုဖြစ်ပွားပြီးကိုရင်ရှစ်ပါထိခိုက်ဒဏ်ရာရခဲ့တယ်လို့နမ်တူမျိုးနဲ့ပန်ဆယ်ရွာမှာမိုင်းနှမိတာကြောင့်လက်ဖက်ကူးသူအမျိုးသမီး2ဦးထိခိုက်ပြီး2ဦးကခြေရောက်ပြတ်သွားခဲ့ပါတယ်